ကိုဗစ်ကပ်ရောဂါကာလမှာလူမှုဖူလုံရေးအာမခံချက်မရှိတာကြောင့်အခက်ကြုံနေရတဲ့အလုပ်သမားတွေအစိုးရရဲ့အထောက်အပံ့ရရေးအခက်အခဲတချို့ရှိနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါကပ်ရောဂါကာလအင်ပြေမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းထဲမှာစားဝတ်နေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေတဲမှာလူမှုဖူလုံရေးအာမခံချက်မရှိတဲ့သူတွေကိုလူမှုဖူလုံကြီး40ရာခိုင်နှုန်းအလုပ်ရှင်ဘက်က60ရာခိုင်နှုန်းထောက်ပံ့ပေးနေပါတယ်ဒါပေမဲ့လူမှုဖူလုံရေးအာမခံချက်မရှိတဲ့အတွက်အခက်အခဲကြုံနေကြရတဲ့သူတွေရှိနေတာကြောင့်ငွေကျပ်ဘီလီယံ20ကျော်သုံးဆွဲပြီးထောက်ပံ့ပေးဖို့အစိုးရကပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာ၊ယာယီ၊ပုတ်ပြက်၊ဆောက်လုပ်ရေးလုပ်တာ၊အနှီးရင်လုပ်တာ၊ကုန်တင်ကုန်ချလုပ်တာ၊ကယ်ရီသမားစတဲ့အလုပ်သမားတွေကိုတဦးကိုကျပ်3000စီဒီအော်တိုဘာလဒုတိယပတ်အတွင်းမှာထောက်ပံ့နိုင်ဖို့ရည်ရွယ်ထားခဲ့ပေမဲ့အခက်အခဲတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံဆောက်လုပ်ရေးနဲ့တစ်လုပ်ငန်းအလုပ်သမားများတမကအဖွဲ့ချုပ်ဥက္ကဋ္ဌဦးမင်းမင်းလက်ကအခုလိုပြောပါတယ်
။ဒီပြင်ပဆက်မှုလုပ်ပြင်ပမှာရှိတဲ့ဒီနေစာယာယီပုတ်ပြက်တွေပေါ့အော်ကြာပန်းလို့လုပ်တဲ့လူတွေဒီအလုပ်သမားညီငွန်တော်တွေကတော့အဲဘလို့ကုန်လဲဆိုတော့ဒေသနာဆိုင်ရာမှာတရားမဲ့မသိသိနဲ့လောလောဆယ်ရအဲ့လိုမျိုးပေါ့နော်ညွှန်ကြားချက်ကမရှိသေးတော့မြို့နယ်တွေမှာသွားရောက်ကြေနေမယ်ညွှန်ကြားချက်ကဘာမှထပ်ပြီးတော့ဟိုမထွက်ထားတဲ့မထွက်ပြရတဲ့ခါကျတော့ဒီမြို့နယ်အဲရုံးတွေကလည်းဥမာလုပ်သမားဦးစီးရုံးတော်၎င်းအဲထရီအုပ်ချုပ်ရေးမှုရုံးတော်၎င်းသွားတင်ရင်တော့မှညွှန်ကြားချက်မရှိတဲ့အတွက်လက်ခံနိုင်မရှိဘူးပေါ့နော်လက်ခံနိုင်မရှိဘူးအဲ့ဒါတော့ဒါလက်ရှိနေသားပါကျွန်တော်တို့အော်တိုဘာလဒုတိယဘက်လို့ဘက်လောက်ကိုစလို့ရအောင်တော့ဒါဆွေးနွေးညှိနှိုင်းနေတာပေါ့နော်ဒါပေမဲ့အခုချိန်ဒီတော့ဘယ်နေ့မှစတင်ပြီးတော့ပြီးမယ်ဆိုတော့လည်းအဲမကျင်ညာဟိုမကျင်ညာသေးပါဘူးမကျင်ညာသေးဘူးနောက်တစ်ခါကဒီလူတွေကိုလည်းသွားတွေ့မှဒီနေရာမှာတင်လို့မရဘယ်မှာတင်လို့ရပါလဲဆိုတဲ့ဟာတော့မထွက်လာသေးဘူးပေါ့နော်ဒါမှဒါတော့ကျွန်တော်ဒါဟိုစီရီယာနေနဲ့လည်းဝန်ကြီးဌာနကိုဒါကိုထွက်ပြီးဖို့ဆိုတာတော့ဟိုတောင်းဆိုတာဟိုဟိုတောင်းဆိုတာရှိပါတယ်ကျွန်တော်တို့ဒါကျောင်းလဲစတင်လာပါတယ်
လက်ရှိအခက်အခဲဖြစ်နေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းဦးမင်းမင်းလက်ကအခုလိုဆက်ပြောပါတယ
်ဦးမလှိုင်းတန်းမှာဆိုလို့ရှိရင်တော့အဲဟိုကျွန်တော်စီပေါ့နော်ကျွန်တော် organizer တွေကနေပြီးတော့ကျွန်တော်စီဦးမွေးတဲ့စင်အဲကျွန်တော်စီကိုရောက်တာကတော့အဲဘယ်နဲ့2000ဝန်းကျင်လောက်ရှိတယ်အဲဒါဟိုသူတို့ဟိုတင်ဖို့ပေါ့နော်အဲအခက်အခဲဖြစ်တဲ့ဟာက2000ဝန်းကျင်လောက်ရှိနေတယ်အဲရွှေပြည်သားမှာဆိုလို့ရှိရင်တော့1000အဲဝန်းကျင်လောက်ရှိတယ်။အဲတကုံစိတ်ကမ်းမှာဆိုလို့ရှိရင်လည်း1000ကျော်လောက်ရှိရဆရာမအောင်လုံးတော့ဒါဟိုလက်ရှိနေသားပေါ့နော်။ကျွန်တော်ပြောလို့ရှိရင်စောက်လို့ရေကဏ္ဍတစ်ခုရတော့မှဆရာမ9သိန်းဝန်းကျင်လောက်ရှိတယ်။ဒါမျိုးရန်ကုန်တိုင်းတိုင်းထဲမှာတော့မှအဲအဲ့တော့အဲ့လူတွေကလည်းအလုံးအမတန်ကိုဒါလက်ရှိအခြေအနေမှာဒုက္ခရောက်နေကြပါတယ်။ဟဲ့။နောက်ဒီ3000ပေါ့ဒီ3000ဆိုတဲ့ငွေပမာဏကအဲအရင်ကြီးမများအောင်ဆိုရင်သူတို့အတွက်အဲဘာပဲဖြစ်ဖြစ်အဲတောင်တနေရပါတော့အထောက်ပံ့ကြီးအဲရရှိမှာဖြစ်တဲ့အတွက်အလုပ်သမားတိုင်းလည်းဒါကိုညှို့လင့်နေကြတယ်အဲဝင်နေဖြစ်ကြတယ်လိုချင်ကြတယ်ပေါ့နော်ဟိုကုရမဲ့အဲဖြစ်နေတယ်ဖြစ်နေတဲ့ဟာဒါရောင်တိုင်းအစိုးရအနေနဲ့တော့တစ်ခုခုပေါ့နော်ကျွန်တော်တို့ဒါအဲဆုံးဖြတ်ပြီးတော့ဘေထာနာကိုဒီလူတွေအတွက်ကိုအဲဘေထာနာကိုပြင်ပေါ့နော်ဒါကျွန်တော်တို့တာဝန်ပေးမလဲဘေထာနာကိုတော့တင်ခိုင်းမလဲဒါကိုလည်းအမြန်လို့အဲအကောင့်ထဲဖို့စီချင်ပါရဲ့
ကိုဗစ်ကပ်ရောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြင့်ပေးနိုင်ဖို့အတွက်ကိုလည်းပြန်လည်သုံးသပ်ပေးမယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကအောက်တိုဘာ10ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောခဲ့ပါတယ်ရှင်။ကျွန်မအင်တနာထွန်မှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။